ကမ္ဘာနဲ့တဝန်းလူပေါင်း 18.8 တန်ကူးစက်ခဲ့ပြီးဖြစ်တဲ့ကိုရိုနာဗိုင်းရပること်ပြောက်ကွယ်သွားအောင်ကမ္ဘာနိုင်ငံတွေဘယ်တော့မှလှုပ်ဆောင်နိုင်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံရဲ့ကူးစက်ရောဂါဆိုင်ရာထိပ်တန်းပညာရှင်ဒေါက်တာအန်သိုနီဖောက်ချီကပြောပါတယ်။ဒါပေမဲ့ထိရောက်တဲ့ကာကွယ်ဆေးနဲ့လူမှုကျန်းမာရေးဆိုင်ရာစီမင်းစည်းကမ်းတွေနဲ့ဒီဗိုင်းရပ်စ်ကိုထိန်းချုပ်နိုင်တယ်လို့ပြောပြီးလာမယ့်နှစ်ထဲမှာကာကွယ်ဆေးရဖို့အကောင်းမြင်မိတယ်လို့လည်းသူကပြောပါတယ်
။ We likely gonna haveMaybe tens of millions of doses in the early part of the year.
ဒီတော့ပိုင်းမှာကာကွယ်ဆေးအရေးအတွက်စေတန်းထဲမှနေရကောင်းရနိုင်ပါတယ်။2022ခုနှစ်ထဲတော်တော်ကလေးရောက်တဲ့အချိန်မှာတော့တန်းရာနဲ့ချီတဲ့ကာကွယ်ဆေးနဲ့နောက်ပိုင်းဘီလီယံနဲ့ချီတဲ့ဆေးတွေရနိုင်မယ်လို့ဆေးကုမ္ပဏီတွေကပြောကြောင်း Writer သတင်းဌာနနဲ့တရားတွေ့ဆုံမိမြန်ကန်အတွင်းမှာဒေါက်တာဖောက်ချီကပြောပါတယ်။ကာကွယ်ဆေးနဲ့ပတ်သက်လို့ဒေါက်တာဖောက်ချီရဲ့ပြောကြားချက်ဟာ American အခြေစိုက်ဆေးဝါးထုတ်လုပ်ရေးကုမ္ပဏီဖြစ်တဲ့ Johnson & Johnson က American အစိုးရအတွက်ကာကွယ်ဆေးတန်းတရာထုတ်လုပ်ပေးဖို့သဘောတူညီကြောင်းကြေညာချက်ထုတ်ပြန်ခြင်းနဲ့တိုက်ဆိုင်နေပါတယ်။သဘောတူညီချက်အရနောက်ပိုင်းမှာကာကွယ်ဆေးဘီလီယံနဲ့ချီပြီးတော့ထုတ်လုပ်ပေးဖို့ရှိပါတယ်။Johnson & Johnson Company ဟာ coronavirus ကာကွယ်ဆေးကိုလူတွေနဲ့ဆန်သက်တဲ့နောက်ဆုံးအဆင့်ကိုစက်တင်ဘာလထဲမှာပြုလုပ်ဖို့ရှိပါရဲ့ရှင်။